ြင်သစ်တောင်ပိုင်းနီးစမြို့မှာလူသုံးဦးကိုတေးစေတဲ့ဓားသမားဟာအသက်22နှစ်အရွယ်တူနီရှားနိုင်ငံသားဘရာဟင်အော်ဆာအော်ဖြစ်ကြောင်းပြင်သစ်အာဏာပိုင်တွေကပြောပါတယ်သူဟာစက်တင်ဘာလတုန်းကအီတလီနိုင်ငံလမ်ပီဒိုဆာကျွန်းကိုလှေနဲ့ရောက်လာတာဖြစ်ကြောင်းရိုက်တာသတင်းမှာဖော်ပြပါတယ်ပြင်သစ်နိုင်ငံကိုဒီလအစောပိုင်းတည်းမှာရောက်လာတာပါသူဟာစစ်သွေးကြောဆင်းရဲထဲမှာမပါသလိုပြင်သစ်ထောက်လန်းရင်းတွေအဆောင်ကြီးခံရသူတူလည်းမဟုတ်ဘူးလို့ရိုက်တာသတင်းမှာဖော်ပြပါတယ်အခုတိုက်ခိုက်မှုကိုအကြမ်းဖက်ဝါရာဆွဲလုပ်ရတစ်ခုဖြစ်သတ်မှတ်ပြီးပြင်သစ်အစိုးရကလုံခြုံရေးအဆင့်ကိုအမြင့်ဆုံးအဖြစ်မြင့်တင်သတ်မှတ်လိုက်ပါတယ်နီးစ်ကနော်ထရဒမ်ဖျားချောင်းထဲမှာနှစ်ဦးတပ်ခံရတာဖြစ်ပြီးနောက်တဦးကဖះကြောင်းတဲ့ကနေဒန်ရန်နဲ့ထွက်ပြေးပြီးမကြခင်မှာပဲတည်ဆုံးခဲ့တာဖြစ်ပါတယ်ပြင်သစ်နိုင်ငံမှာချက်တပင်းနေဖြစ်ပေါ်ခဲ့တဲ့တိုက်ခိုက်မှုအတွက်ကုလသမဂ္ဂအတွင်းမှုချုပ်ကပြင်းပြင်းထန်ထန်ရှုတ်ချကြောင်းအတွင်းမှုချုပ်ရုံးပြောခွင့်ရစတီဖန်ဒူဂျာရစ်ကချက်တပင်းနေသတင်းစာရှင်းလင်းပွဲမှာပြောပါတယ
် The Secretary General strongly condemns the heinous attack
နီးစ်မြို့ကနော်ထရဒမ်ဖះကြောင်းမှာဒီကနေ့ဖြစ်ပေါ်တဲ့အလွန်တရာဆက်ဆုပ်ပွဲကောင်းတဲ့တိုက်ခိုက်မှုအတွက်အတွင်းမှုချုပ်ကပြင်းပြင်းထန်ထန်ရှုတ်ချကြောင်းပြောသွားတာပါတေဆုံးရသူရဲ့မိသားစုဝင်တွေနဲ့ထပ်တူဝမ်းနည်းရကြောင်းနဲ့ကုလသမဂ္ဂအနေနဲ့ပြင်သစ်အစိုးရနဲ့ရောပြည်သူတွေနဲ့ပါတသားတည်းရှိမှဖြစ်ကြောင်းပြောကြားခဲ့ပါတယ်။ဒီလိုတိုက်ခိုက်ခံရမှုအတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းပြင်းပြင်းထန်ထန်ရှုံချလိုက်ပြီးအကြမ်းဖက်တိုက်ခိုက်မှုတွေရပ်ဆိုင်းဖို့အတွက်ချက်တပြေးနေမှာပဲတောင်းဆိုလိုက်ပါတယ်။